ကိုရိုနာဗိုင်းရပ်စ်တို့အရေးပေါ်အသုံးပြုနိုင်မဲ့ဆေးကိုပထမဆုံးအကြိမ်ဖြစ်ရှိလာတဲ့စတင်အသုံးပြုတော့မှာဖြစ်ကြောင်းတရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူပေါင်း 3,500 ကျော်သေဆုံးပြီးတစ်သိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာဆေးထုတ်လုပ်ဖို့အရှင်မြင့်ဆောင်နေဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကထိတ်တန့်ချမ်းမှရရှိသူကတောက်ချနေမှာပြောခဲ့တာပါ။အရေးပေါ်အခြေအနေမျိုးမှာလက်တွေ့စမ်းသပ်မှုတွေအတွက်ဆေးတချို့ကိုဧပြီလလောက်မှာစတင်အသုံးပြုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲတရုတ်မျိုးသားချမ်းမှကော်မရှင်ရဲ့သိပ္ပံနဲ့နည်းပညာဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးကျန်းကျော်ဝေကပြောပါရယ်စစ်ထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သူတွေသနဌာနဒါဇင်နဲ့ချီပါဝင်နေပြီးမတူကွဲပြားတဲ့ဆေးမျိုးစားတွေထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့လည်းပြောပါရယ်ဒါပေမဲ့လည်းအန်ဒီအခင်ပြီးထိရောက်တဲ့ဆေးဝါးထုတ်လုပ်ရမှာအချိန်နဲ့ငွေရင်းနှီးမြှုပ်နှံမှုလိုအပ်တယ်လို့သိပ္ပံပညာရပ်မှာလည်းကြွန့်ချင်မှုလိုပါရယ် COVID-19 ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်လိုမျိုးဆိုရင်တော့ပိုပြီးတော့တောင်မှစိန်ခေါ်မှုတွေလည်းရှိပါရယ်အန်ဒီအခင်ပြီးထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်ထိအချိန်ယူရတယ်လို့လည်းကြွန့်ချင်သူတွေပြောထားတာပါတရုတ်နိုင်ငံရဲ့တည်ဆဲဥရီတွေရအန်ဒီယရှိမိမယ်လေကုသမှုဟာအကျိုးရှိနေတယ်လို့အမျိုးသားစီဝါထုတ်လို့ရဦးစီးဌာနကယူဆတယ်ဆိုရင်တော့လူလူကျမ်းမာရေးအရေးပေါ်အခြေအနေမျိုးမှာစီဝါထုတ်လို့ခွင့်ပြုထားပါတယ်